မေရိကန်ရဲ့လျှို့ဝှက်ထောက်လှမ်းရေးအစီအစဉ်တွေကိုထုတ်ဖော်ပြီးနိုင်ငံကနေထွက်ပြေးတင်းရှောင်နေတဲ့ထောက်လှမ်းရေးဝန်ထမ်းဟောင်းအက်ဒဝတ်စနိုဒန်ကိုဖမ်းဆီးနိုင်ဖို့အမေရိကန်ဆိုရကတင့်တော်တဲ့တရားနည်းလမ်းပေါင်းစုံသုံးသွားမှာဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။စနိုဒန်ရုရှားနိုင်ငံမှာရှိနေတယ်လို့ယုံကြည်ထားကြောင်းသမ္မတအင်ပြူတော်ကတနင်္လာနေ့တုန်းကပြောဆိုခဲ့တယ်လို့စနိုဒန်ကိုတချို့မှုနဲ့တရားရင်ဆိုင်နိုင်ဖို့အတွက်အမေရိကန်ကိုလွှဲပြောင်းပေးဖို့လဲရုရှားဆိုရကိုဖိအားပေးတိုက်တွန်းနေပါတယ်။နိုင်ငံရေးခုံလုံခွင့်ရယူနိုင်ဖို့ပေါ်အောင်သွားလာနေတဲ့စနိုဒန်ဟာမော်စကိုကနေကျူးဘားနိုင်ငံဟာဗာနာကိုတနင်္လာနေ့မှာလေယာဉ်နဲ့ထွက်ခွာဖို့စီစဉ်ထားပြီးအဲ့ဒီကနေအီကွေဒေါ်နိုင်ငံမှာနိုင်ငံရေးခုံလုံခွင့်ရယူမှာဖြစ်ပါတယ်။ဒါပေမဲ့ကျူးဘားနိုင်ငံမျိုးတော်ကနေထွက်ခွာတဲ့လေယာဉ်မှာစနိုဒန်လိုက်ပါမပါဆိုတာကိုလူတွေကစောင့်ကြည့်နေကြဆဲဖြစ်ပါတယ်။အမေရိကန်ဆိုရရဲ့လျှို့ဝှက်ချက်လက်တွေပေါက်ကြားအောင်လုပ်ခဲ့တဲ့ WikiLeaks website ထူထောင်သူ Julian Assange ကတော့ Snowden ဟာလုံခြုံစိတ်ချရတဲ့နေရာတစ်ခုမှာရှိနေတယ်လို့ပြောပါတယ်။ဒါပေမဲ့ဘယ်နေရာမှာရှိနေတယ်ဆိုတာကိုတော့မပြောခဲ့ပါဘူး။အင်ပြူတော်ပြောခွင့်ရသူ Jay Carney ကတော့အမေရိကန်နိုင်ငံဟာတန်တရားဖြစ်ပွဲရာဇဝတ်သားတွေကိုမကြာခဏဆိုသလိုရုရှားနိုင်ငံကိုပြန်လည်လွှဲပြောင်းပေးရခဲ့တယ်လို့ဆိုပြီးတော့အခုရုရှားကလည်းအသက်30အရွယ် Snowden ကိုအမေရိကန်အာဏာပိုင်တွေလက်ထဲပြန်လည်လွှဲပြောင်းပေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုလိုက်ပါတယ်ရှင်။